သမရရှိချင်းပင်အပါအဝင်တရုတ်နိုင်ငံကထိတ်တန့်ခေါင်းဆောင်နဲ့နှိစက်တဲ့ဆွေမျိုးသားချင်းတွေဟာသူတို့ရဲ့အရာမှချမ်းသာကြောဝါမှုတွေကိုဖုံးကွယ်ဖို့ကြိုးစားတဲ့အနေနဲ့ပြည်ပနိုင်ငံတွေမှာကုမ္ပဏီတွေတည်ထောင်ထားကြတယ်လို့အမေရိကန်အခြေစိုက်သတင်းတောက်တွေပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုမှာဖော်ပြထားပါတယ်။ပြည်ပတိုင်းပြည်တွေကစီးပွားရေးလုပ်ငန်းတွေယုံကြည်အနံထားမှုတွေရဲ့မူလပိုင်ရှင်တွေအမည်စင်းကိုဖော်ပြထားတဲ့လျှို့ဝှက်ထက်လာတဲ့စာရဲစာတမ်းပေါင်း2,000,000ကရရှိတဲ့အချက်အလက်တွေအရအဲ့ဒီလိုသိရှိခဲ့ခြင်းဖြစ်တယ်လို့နိုင်ငံတကာစုံစမ်းထောက်လှမ်းတဲ့သတင်းတောက်များအဖွဲ့ ICIJ ကပို့ထုတ်နေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။သမရရှိချင်းပင်ရဲ့ရောက်ဖနဲ့အရင်ဝန်ကြီးချုပ်ဟောင်းဝန်ကြားပေါင်ရဲ့သားတို့လည်းအဲ့ဒီစီးနှင်းမှာပါဝင်တယ်လို့ဆိုပါတယ်။သမရဟောင်းဟူဂျင်တောင်ဝန်ကြီးချုပ်ဟောင်းလီပင်းနဲ့ကွဲလွန်သူတရုတ်ခေါင်းဆောင်ဟောင်းဒင်းလျှောက်ပင်တို့ရဲ့ဆွေမျိုးသားချင်းတွေပြည်ပနိုင်ငံတွေမှာဥပိုင်စီးပွားရေးလုပ်ငန်းတွေပိုင်ဆိုင်ထားတဲ့စီးနှင်းလည်းပါဝင်တယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ပို့ထုတ်နေမှာ ICIJ ရဲ့ internet website ကိုတက်ကြည့်လို့မရအောင်တရုတ်အစိုးရပိတ်ပင်ကတ်တက်လိုက်တာကလွဲလို့ဒီအစီရင်ခံစာနဲ့ပတ်သက်လို့အစိုးရဘက်ကတရားဝင်တုံ့ပြန်ပြောဆိုတာမျိုးမရှိပါဘူး။